မြန်မာနိုင်ငံသားအများစုနေထိုင်နေကြတဲ့ထိုင်းနိုင်ငံပထုံထားနီပြည်နယ်လန်လူကာမြို့တွင်ကအခန်းပေါင်း140ရှိတဲ့ကွန်ဒိုတိုက်ခန်းကမြန်မာနိုင်ငံသားအများအပြားဟာကိုဗစ်ရောဂါပိုးကူးစက်နေကြပြီးဆေးရုံတွေကလက်မခံလို့မိမိနေအိမ်အခန်းတွင်းမှာသာဆေးမိတူတွေနဲ့ကုသနေကြတာတပတ်ကျော်ရှိလာပြီလို့ဆိုပါတယ်။အဲ့ဒီကွန်ဒိုတိုက်ခန်းမှာမြန်မာအများစုပါတဲ့ရှေ့ပြောင်းလို့သမားတထောင်နီးပါးနေထိုင်နေတယ်လို့လည်းဒေသဆိုင်ရာသတင်းမှာဖော်ပြပါတယ်။ကိုဗစ်ကူးစက်ခံရတဲ့မြန်မာနိုင်ငံသားအများအပြားဟာအသက်ရှူကျက်တာနဲ့အောက်ဆီဂျင်ပြတ်လတ်မှုတွေဖြစ်နေကြတဲ့အခြေအနေတွေကြောင့်အရေးပေါ်ဆေးကုသမှုလိုအပ်နေကြောင်းတိုက်ခန်းပိုင်ရှင်နဲ့ရက်ကွက်ပြည်သူတွေကသတင်းပေးတင်ကြခဲ့ပါတယ်။ဒီအတွက်နယ်မြေကျန်းမာရေးအဖွဲ့တွေကဇူလိုင်လ20ရက်နေ့ညနေမှာတိုက်ခန်းတွင်းမှာအရေးပေါ်ဆေးဝါးကုသဖို့လိုအပ်နေတဲ့မြန်မာနိုင်ငံသူကိုဝင်ဆောင်မိခင်နဲ့သတိမနေတဲ့ခုနှစ်လသားအရွယ်ကလေးငယ်ကိုအရေးပေါ်ဆေးရုံတင်ပေးခဲ့တယ်လို့ဆိုပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားကြီးကတာဝန်ရဲ့ဦးမင်းဦးကအခုလိုပြောပြပါတယ်
။ဟိုပါပေါ့နှစ်ဆောင်ပေါ့အတော်ကြီးနှစ်ဆောင်ရှိတာပေါ့အဲ့ဒီနှစ်ဆောင်မှာဆိုလို့ရှိရင်အခန်း140လောက်ရှိတယ်တဲ့။အဲ့တော့အဲ့ဒီထဲမှာယောဂဖြစ်နေတဲ့လူတွေအများကြီးပေါ့နော်။အခုကအဲ့ဒီခေါ်သူတို့အရေးပေါ်အခုညတောင်းလို့သွားပြီးကြည့်ရတဲ့ဒီမှာတွေ့တဲ့ကိုုံဆောင်ရှစ်လနဲ့ကိုုံဆောင်ပေါ့ဗျာအဲ့ဒီပတ်စစ်တဲ့တရားဝင်နောက်သာသာကလေးရွယ်အဲ့ဒါအသေးတန်ရှင်နေအဲ့ဒီမြန်မာအတိတ်ကသူတို့ရေးပေါ်ခင်ပြီးလုပ်တဲ့အကြောင်းပေါ့နော်သူတို့ကပြောတယ်အဲ့ဒီနေရာကတော့အများစုကဟိုဟာရှင်ပြောင်းလို့သမားတွေအများစုနေထိုင်ကြတယ
်ယောဂပြန်ပွားနေတဲ့တိုက်ခန်းကဆိုရင်ရတဲ့မြန်မာနိုင်ငံသားတွေကိုလည်းအရေးပေါ်လှုပ်ထားတဲ့စီးဥနီကိုပို့ဆောင်ဖို့နေမြေကျမ်းမာရေးဖွဲ့တွေကစီစဉ်နေကြပါတယ်ယောဂဖြစ်နေတဲ့တိုက်ခန်းကိုအဝင်ထွက်ပိတ်ထားပြီးယောဂကူးစက်နေသူတွေကိုလိုက်တန်စစ်ဆေးနေကြောင်းသိရပါတယ်တချိန်တည်းမှာပဲထိုင်းတောင်ပိုင်းဖန်ကားဒေသဘက်မှာတော့မြန်မာတွေအလုလုတဲ့တစ်ဆက်နဲ့ရောဘာချန်နယ်မှာကူးစက်မှုတွေဖြစ်နေပြီးလော့ဒေါင်းကတ်တပ်ပိတ်ဆို့မှုတွေကို၄နေရာထဲမှနေလှုပ်ထားရတယ်လို့လည်းဦးမင်းဦးကဆိုပါတယ်
။ကူးစက်တာတွေများတယ်နောက်ပြီးတော့ကူးစက်ပြီးတော့အဲဒီကူးစက်ထားတဲ့လူနဲ့ဖြစ်တွေ့တဲ့လူတွေကိုအဲဒီလော့ဒေါင်းချတဲ့နေရာတွေဆိုရင်ကျွန်တော်တို့မှာ၃နေရာလောက်ရှိတယ်။အမှလော့ဘာချန်မချန်လောက်မချန်၃နေရာလောက်ရှိတယ်။အဲဒါကိုလော့ဒေါင်းချထားတယ်။အာကူးစက်တဲ့လူတွေနဲ့ဝင်ဖြစ်ထားလို့အထူးသဖြင့်တော့ညာအဲဒါကတော့ဟုတ်တာကြောင့်ဖြစ်တာဗျအဲ့ဒီတိုင်းနိုင်ငံနဲ့ပတ်သက်တဲ့အလူမှာတွားလိုက်ကြအဲ့ဒီမှာအကုန်လုံးဟိုဟာအဲ့ရနေဆက်ဆက်ပြီးတော့ကျန်တဲ့လူတွေပါဘူးလော့ဒေါင်းကြောက်တာပေါ့အဲ့ဒီမှာပါလာတဲ့လူပါလောကကိုပါလာတဲ့လူကနေပြီးတော့ကူလိုက်တာပေါ့နော
်
ဘုံကြီးကြောင်နေရအစကျွန်တော်တို့လုံးလုံးနဲ့တိတာတော့၄နေရလောက်အဲ့မှာကျွန်တော်တစ်ဆက်တစ်ခုရဲအဲ့မှာမြန်မာအများကြီးရှိတယ်အဲ့ဒီဘုံကြီးကြောင်တွားလာတဲ့မြန်မာပြည်ပေါ့နော်အဲဒီတစ်ချက်ကမြန်မာပြည်အဲ့ဒါလေးတော့အကုန်လုံးအနေနဲ့ဘူးလော့ဒေါင်းချတာ
ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာနေ့စဉ်တောင်းကနန်းလောက်တိုးလာပြီးအခုဆိုရင်ကူးစက်သူ4,400နီးပါးရှိလာပြီဖြစ်တယ်လို့ဒီကနေ့ဇူလိုင်လ21ရက်နေ့မှာတော့ကိုဗစ်အတည်ပြုလူနာတဲ့အမြင့်ဆုံးအဖြစ် 13,000 ကျော်ရှိနေပါတယ်သေဆုံးသူကတော့စုစုပေါင်း 3,600 ကျော်ရှိလာပြီလို့လည်းထိုင်းကျန်းမာရေးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်